အနုမြူပုံးကိုထုတ်လုပ်ဖို့အတွက်ပထမဦးဆုံးစ조사ခဲ့တဲ့ဦးဆောင်ခဲ့တဲ့ Robert Oppenheimer ရဲ့အကြောင်းကိုကြိုက်ကူးထားတဲ့စကားဖြစ်ပါတယ်။ Oppenheimer ငယ်ဘဝမှာကြီးမြင့်ခဲ့တဲ့ American နိုင်ငံ New York မြို့ Manhattan အရက်မှာရှိတော့ Hiroshima မြို့ကအနုမြူပုံးထံသင်ခဲ့တဲ့စိတ်ဝင်စားစရာရုပ်ထုတစ်ခုကိုလည်းတွေ့ရှိနိုင်ပါတယ်။ Vanji Mastrov ကတရင်ပေးပို့ထားပါတယ်။နားလောင်ကပြောပြပေးမှာပါ။
အနုမျိုးဘုံရဲ့ဖခင်ကြီးလို့မကြာခဏတင်စားခေါ်ဖို့ခံရတဲ့ Robert Oppenheimer ဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟတ်တန်ရဲမှာမွေးဖွားကြီးပင်ခဲ့ပြီးတော့အိမ်အမှတ်155 Riverside Drive မှာနေထိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားစေခဲ့တဲ့ Hiroshima မြို့ကနျူကလ িয়ার ဘုံကြောက်ရောက်ပောက်ခွဲခဲ့တဲ့အချိန်မှာရှိနေခဲ့တဲ့ရုပ်တုတစ်ခုလည်းမန်ဟတ်တန်ရဲမှာရှိနေတာပါ။ရုပ်တုထားရှိရာနယူးယောက်ဘူဒစ်ချာ့ချ်ကတိတ်ခါတော့ရဆရာတော်ကတ်ရိုက်ကအခုလိုရှင်းပြပါတယ်
Statue was facing the blast and you can see the discolorization on the bottom here that
ဒီရုပ်တုကပေါက်ကွဲမှုဖြစ်တဲ့ဘက်ကိုမျက်နှာမူနေခဲ့တာပါဟောဒီအောက်ဘက်ပိုင်းနားမှာအယောင်တွေပြောင်းနေတာကိုမြင်တွေ့နိုင်ပါတယ်အဲ့ဒီနားကလည်းပေါက်ကွဲမှုကြောင့်ဖြစ်ခဲ့ရတာပါ
ဂျပန်ဗုဒ္ဓဘာသာဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ရှီရန်ရှိုနန်ရုပ်တုဟာဟီရိုရှိမာမြို့ပေါ်အနုမြူဘုံကြားရောက်ပောက်ကွဲတဲ့ဗဟိုချက်နဲ့9ကီလိုမီတာခွဲလောက်မှာရှိနေခဲ့တာဖြစ်ပါတယ်။အဲ့ဒီရုပ်တုကို1950ပြည်လုံးနှစ်မှာနယူးယောက်မြို့ကိုရွှေ့လာခဲ့တာပါ။ဒီရုပ်တုဟာအခုတော့ကမ္ဘာငြိမ်းချမ်းရေးရဲ့အမတ်တင်ဂေတာတစ်ခုအဖြစ်ရှိနေပါတယ်။
Late 40s when they started forming the United Nations Japan wanted to have an offering
of Kulang Maga wo sa tin phwe si kae de 1940 pye lon hnin hnaung bai Japan naingan ga nyin nyan yee twet tu bak ga takku ku ko kan lan bo sait san da shi ni kae ba de Hiroshima myu ni pi lu de ga le di yuddhu ha sait pan san ya atwet yo adeibae phwen so mu atwet ba alon tin daw de so bi Kulang Maga ko pe bo kae ja la phit ba de အဲ့ဒါကမူလရည်ရွယ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂမှာဒီရုပ်တုကိုထားဖို့နေရာမရှိတဲ့အတွက်နယူးယောက်ဘူဒစ်ချာ့ချ်ကလက်ခံထားတာဖြစ်ပါတယ
်။နောက်ထပ်တိုက်ဆိုင်မှုတစ်ခုကတော့နယူးယောက်ဘူဒစ်ချာ့ချ်ကလည်း Oppenheimer နေခဲ့ဖို့တဲ့ Riverside Drive လမ်းမကြီးပေါ်မှာရှိနေတာဖြစ်ပါတယ်။
New York we've gotten a lot of interest in the statue because of the release of the movie
ရုပ်ရှင်ထွက်လာပြီးနောက်ပိုင်းနယူးယောက်မြို့မှာဒီရုပ်တုကိုအတော်စိတ်ဝင်စားလာကြပါတယ်ဒါစိတ်ထိတ်ကဲစရာကောင်းတယ်လို့ထင်ပါတယ်ဒါအတန်းပြန်ချိန်ခွင်ရှာညှိတာလည်းဖြစ်ပါတယ်ရုပ်တုကိုလာကြည့်ကြတဲ့လူတွေစိတ်တန်ရာနဲ့ပတ်သက်လို့တော့ခံစားချက်ချင်းတူကြပါတယ်
အနုမျိုးဘုံရဲ့ဖခင်ကြီး Oppenheimer ရဲ့ငယ်ဘဝနေအိမ်နဲ့ဒီရုပ်တုတို့နိနိကကရှိနေကြတဲ့ထင်ရှားတဲ့သင်္ကေတကတော့အနုမျိုးဘုံရဲ့အနည်းကြီးလာတဲ့တရားမှုဟာလက်တကားမှာရှိနေတယ်ဆိုတာပါပဲလို့လဲတိတ်ခါတော့ရဆရာတော် Rand ကပြောဆိုတော့ပါတယ်